ထိုင်းဘက်ဝင်လေတဲ့အမေရိကန်ဒေါ်လာ3,000ကျော်တန်ဖို့ကာလပေါက်ဈေးရှိတဲ့စစ်တုံးလက်နက်မျိုးစုံကိုထိုင်းနိုင်ငံမဲဆိုင်မြို့မှာမေလ23ရက်နေ့ကဖမ်းမိခဲ့တယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံတာချီလေးမျိုးနဲ့ကရဲ့ထိုင်းနိုင်ငံချင်းရိုင်းခရိုင်မဲဆိုင်မြို့မှာမောင်းပြန်ရိုင်ဖယ်ရီပစ္စတိုတနတ်တီကြီးစံတွေကိုဖမ်းမိခဲ့တယ်ဆိုပြီးချင်း ของกลางนะครับเป็นอาวุธปืนยาว14กระบอกปืนสั้น13กระบอกและเครื่องสุดปืนนะครับจำนวน 46,000
อุชเยมูပြောตัวล่ะก็တော့มุยเซวาเนี่ยကိုဗစ် -19 ကရောဂါထိန်းချုပ်နိုင်ဖို့နေဆက်တွေမှာလုံခြုံရေးတင်းကျပ်ထားတဲ့အချိန်အကောက်ခွန်အရာရှိတွေဟာဝင်းပန်ခံရက်ွက်73မှာမတင်ကားပွဲဘင်ကားနဲ့ပစ်ကတ်ကား2စီးကိုတားဆီးစစ်ဆေးခဲ့ရမှာအခုလိုမျိုးစစ်တုံးလက်နက်တွေတင်ဆောင်လာတာကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောသွားပါတယ်လက်နက်တွေဖမ်းမိမှုနဲ့ကားမောင်းလာသူမြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသူအမျိုးသမီးစုစုပေါင်း2ယောက်လုံးကိုတရားမဝင်လက်နက်မှောင်ခုံမှုဥပဒေနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်ဖမ်းမိသူ2ဦးကတော့သူတို့ကိုဘတ်ငွေ2000ပေးပြီးတာချီလိမ့်မျိုးကိုတဲဆောင်ခန်းခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခုမှောင်ခုံတင်သွင်းတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းနဲ့ပတ်သက်တယ်ဆိုတာကိုတော့မသိရသေးပါဘူး AB လဇန်ပိုင်းတုန်းကတော့လက်ပစ်ဘုံ100ကျော်နဲ့ M16Rifle တနက်3ကြီးစံ6000ကိုမဲဆိုင်မြို့မှာဖမ်းမိခဲ့ပါဗျ။အဲ့ဒီဘုံနဲ့ကြီးစံတွေကတော့ချွန်ပူရီခရိုင်ထဲကတချီလေးမျိုးဘက်ကိုပို့ဆောင်မဲ့လက်နက်တွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါဗျ။ထိုင်းမြန်မာနယ်စပ်မှာလက်နက်မှောက်ခိုးလုပ်နေသူတွေရှိနေတယ်လို့မူရခိုင်တွေကလည်းအသုံးပြုဖို့တဲ့တရားမဝင်တဲဆောင်တာတွေလည်းရှိနေပါတယ်ရှင်။